This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးစစ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ Radio NUG ဖွဲ့သားများမှဆုတောင်းမေတ္တာပို့သလိုက်ပါရခင်ဗျာမင်္ဂလာနံနက်ခင်းပါခင်ဗျာဒီကနေ့2024ခုနှစ်အောက်တိုဘာလ21ရက်နေ့ Radio NUG ရဲ့မနက်ပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စီရေးသတင်းကောက်နှုတ်ချက်ကိုຫນွေဦးအလင်ငါကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ October 21ရက်နေ့2024ခုနှစ်မနက်ခင်းစီရေးသတင်းကောက်နှုတ်ချက်များကိုတင်ပြပေးကြပါတယ်။မြဝတီကုံတွေးစုံတွင်ကိုစစ်သားများပြားလေဒီနဲ့ဆင်းနေပြီးလေဒီမပွင့်တဲ့အတွက်ကြောင့်တေဆုံးသူများရှိနေတဲ့သတင်းကိုတင်ပြပေးကြပါတယ်။အောက်တိုဘာလ20ရက်နေ့မွန်းလယ်တနားရီခန့်အချိန်မှစ၍အကြမ်းဖက်စစ်သားများပြားမြဝတီမြို့ကုံတွေးစုံတွင်ကိုလေဒီနဲ့9မိနစ်တခါခုံဆင်းနေပြီးလေဒီမပွင့်တဲ့အတွက်ကြောင့်အကြမ်းဖက်စစ်သားများတေဆုံးမှုရှိကြောင်းဒေသသတင်းများအရသိရှိရပါတယ်။တခါခုံဆင်းရင်4ယောက်ပါရှိပြီးလေဒီမပွင့်တာ6ယောက်မျက်မြင်တွေ့ရတာလို့သိရှိရပါတယ်။အကြမ်းဖက်စစ်သားများလေဒီနဲ့မခုံဆင်းမီကဂျက်ဖိုက်တာနှစ်စီးနဲ့မြဝတီအာရှလမ်းမကြီးဒေါနာတောင်မော်ကိုဘုံကျဲချခဲ့ကြောင်းသတင်းရရှိပါရခင်ဗျာ။မြဝတီမှာစစ်ကောင်စီရဲ့ကာကင်းစခန်း3ခုမှာစစ်သားများစခန်းစွန့်ခွာထွက်ပြေးရတဲ့သတင်းကိုတင်ပြပေးကြပါတယ်။ကရင်ပြည်နယ်မြဝတီမြို့နယ်ပလဲတူကျွာနီးရှိကာကင်းစခန်း3ခုမှာစစ်ကောင်စီတပ်သားများစခန်းစွန့်ခွာပြီးထွက်ပြေးသွားခဲ့တဲ့အတွက်ကြောင့်တော်လန်ရေးပူပေါင်းတပ်ဖွဲ့ကဝင်းရောက်သိမ်းပိုက်ရှင်းလင်းခဲ့တယ်လို့ Cobra Golan 2 Venom စစ်ကြောင်းထံကနေသိရှိရပါတယ်။အောက်တိုဘာလ20ရက်နေ့မှာတေပေါ့ဘိုးစစ်ကောင်စီစခန်းကုန်းရဲ့မြဝတီဝေါ်လီလမ်းမပေါ်ရှိပလဲတူကျွာနီးတစ်ဝိုက်မှာကာကင်းစခန်းများမှာစစ်ကောင်စီတပ်သားများစခန်းစွန့်ခွာသွားခဲ့ကြတယ်လို့သိရှိရပါတယ်။စစ်ကောင်စီတပ်သားများဟာတေပေါ့ဘူပေမစကန်ကိုတွားပြန်ပူပေါင်းကြတာဖြစ်တယ်လို့တော်လိုင်းရေးရဲဘော်တူကဆိုပါတယ်စစ်ကောင်စီတပ်သားများမရှိတော့တဲ့ကာကင်းစကန်များကိုတော်လိုင်းရေးပူပေါင်းတပ်ဖွဲ့များကဝင်းရောက်ရှင်းလင်းသိမ်းပိုက်နေရယူထားတယ်လို့သိရှိရပါတယ်ပြီးခဲ့တဲ့အောက်တိုဘာလ18ရက်နေ့ကလည်းမြဝတီမြို့နယ်လေးကီကော်မြို့နီးရှိဆွေတော်ကုန်းဘျူဟာအမြောက်တပ်စကန်ကို KNL နဲ့ပူပေါင်းတပ်တွေကတိုက်ခိုက်သိမ်းပိုက်ခဲ့တယ်လို့သတင်းရရှိပါတယ်ခင်ဗျာချောင်းမျိုးနေရီကစစ်တပ်ကိမှရေပိုးစားပန်းနေမြေရှင်းလင်းထွက်လာတဲ့စစ်ကောင်စီစစ်ကြောင်းကိုမိုင်းဆွဲတိုက်ခိုက်ခဲ့တဲ့တရင်ကိုတင်ပြပေးကြပါတယ်။အောက်တိုဘာလ20ရက်နေ့မနက်8:50မိနစ်အချိန်ခန့်မှာချောင်းဦးမြို့နယ်နေရီကစစ်တပ်ကိမှရေပိုးစားပန်းထွက်လာတဲ့စစ်ကောင်စီ30ခန်းဟာနေမြေရှင်းလင်းကောင်းစဉ်နဲ့လမ်းပိုင်းမှန်ရှိရာမှာအစင်သင့်ပြင်ထားတဲ့မိုင်းပွိုင်အားတွေ့ရှိခဲ့ပြီးတူဖော်ခဲ့ကြရာမှာအသင်ဆောင်ဆိုင်နေတဲ့ရဲဘော်များကပဒေသာမိုင်း3လုံး2ပွိုင်နဲ့4လုံး1ပွိုင်တို့နဲ့ဖောက်ခွဲတိုက်ခိုက်ခဲ့ကြောင်းမုံရခိုင်အမှတ်7တဲ့ရင် People's Defense Force စောက်မုံရွာမှာတရင်ထုတ်ပြန်ထားပါတယ်။ဖောက်ခွဲတိုက်ခိုက်မှုကြောင့်မိုင်းရှင်းနေတဲ့နေရာမှာစစ်သား4ဦးထိမှန်ခဲ့ပြီးစစ်သား2ဦးနေရာမှာပင်ပွဲချင်းပြီးတေဆုံးခဲ့ကာ2ဦးတေနိုင်တဲ့ဒဏ်ရာရရှိသလို2ဦးမှာဂျိုင်းနောက်နဲ့စာအုပ်လာရောက်ရမယ့်အခြေအနေတို့ရောက်ရှိသွားကြောင်းဖော်ပြထားပါတယ်။အထိနာသွားတဲ့စစ်သားများမှာလက်နက်ကြီးလက်နက်ငယ်များနဲ့ဒရက်ဇက်လိုက်လံပစ်ခတ်ခဲ့တော့လေမဟာမိတ်ရဲဘော်များအထိကိုင်းမရှိပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့သိရှိရပါတယ်။အဆိုပါတိုက်ခိုက်မှုကိုမုံရွာခရိုင်အမှတ်7တရင် People's Defense Force စောက်မုံရွာຫນွေဦးလူငယ် People's Defense Force တော်သားကြီးပြည်သူ့ကာကွယ်တပ်ဖွဲ့ Pentagram Venom Revolution Force Shining Star Local Defense Force မြင်းမူ Local Defense Force မြမိုင်းစလန်2 Commando တပ်ဖွဲ့တို့နဲ့လက်တွဲ၍ပူးပေါင်းတိုက်ခိုက်ခဲ့ကြောင်းထုတ်ပြန်ကြေညာထားပါတယ်ခင်ဗျာ ဇလင်းမှာစစ်ကောင်စီတပ်ဆွဲထားရနေရာနှစ်ခုနဲ့လင်းစင်ရဲစခန်းတစ်ပြိုင်နက်တိုက်ခိုက်ခံရတဲ့တရင်ကိုတင်ပြပေးကြပါရစေ။မကွေးတိုင်းမင်းဘူးခရိုင်ဇလင်းမြို့မှာစစ်ကောင်စီတပ်ဆွဲထားရနေရာနှစ်ခုနဲ့လင်းစင်ရဲစခန်းတစ်ပြိုင်နက်ထဲတိုက်ခိုက်ခံခဲ့ရပြီးထိခိုက်ဒေဆုံးမှုရှိခဲ့တယ်လို့မင်းဘူးခရိုင်အမှတ်1တရင်ထံကနေသိရှိရပါရစေ။ဇလင်းမြို့စုပ်လေဦးလမ်းဆောင်နီးရှိကင်းစခန်းတိုက်ခေါက်တောင်ရရှိစစ်ကောင်စီတပ်ဆွဲထားရကင်းစခန်းနဲ့လင်းစင်ရဲစခန်းတို့ကိုလက်နက်ကြီးဒရုန်းများနဲ့ပစ်ခတ်တိုက်ခိုက်ခဲ့ခြင်းဖြစ်ပါရစေ။တိုက်ခိုက်မှုတွင်စစ်ကောင်စီဘက်ကတည်ဆုံမှုရှိခဲ့ကအများအပြားထိခိုက်ဒဏ်ရာရရှိခဲ့တယ်လို့တပ်တွင်းဖျဲသီးထံကနေသိရှိရကြောင်းဖော်ပြထားပါတယ်။အဆိုပါတိုက်ခိုက်မှုကိုမင်းမှုခရိုင်အမှတ်1နဲ့အမှတ်2တရင်မင်းမှုခရိုင်အမှတ်5တရင်ဆလင်းပါကဖမင်းမှုခရိုင်ဒရုန်းလက်ရုံတပ်ဖွဲ့ဒေါင်းညီနောင်ပျောက်ကြားဖွဲ့တို့ကပူးပေါင်းဆောင်ရွက်ခဲ့ကြတာဖြစ်တယ်လို့သိရှိရပါတယ်ခင်ဗျာ။ပွင့်ပြူရှေးပိုင်းရက်ကွက်အုပ်ချုပ်ရေးမှုအိမ်ဘုံနှစ်ကျိန်ပေါက်ကွဲခဲ့ပြီးနေရင်းရဲ့ပါဝင်၄ဦးပြင်းထန်ဒဏ်ရာရရှိခဲ့တဲ့တဲ့တင်ကိုတင်ပြပေးကြပါမယ်။အော်တိုဘလ20ရက်နေ့မွန်းလွဲ12နာရီ56မိနစ်မှာပွင့်ပြူမြို့နယ်အရှေ့ပိုင်းရက်ကွက်အုပ်ချုပ်ရေးမှုတာတွေးအောင်နေအိမ်မှာဘုံနှစ်ကျိန်ပေါက်ကွဲခဲ့ပြီးနောက်နေရင်း2ဦးပါဝင်၄ဦးပြင်းထန်ဒဏ်ရာရရှိခဲ့တယ်လို့ဒေသတင်းများအရသိရှိရပါတယ်။အုပ်ချုပ်ရေးမှုအိမ်မှာဘုံပေါက်ကွဲခဲ့ပြီးနောက်ပွင့်ပြူမြို့မှာရဲစခန်းမှာစခန်းမှုနေရင်းရဲတပ်ဖွဲ့ဝင်များနဲ့အုပ်ချုပ်ရေးမှုတို့ရောက်ရှိလာချိန်မှာမွန်းလွဲတနာယီ9မိနစ်မှာဘုံပေါက်ကွဲမှုထပ်မံဖြစ်ပွားခဲ့ပြီးစခန်းမှုနေဒိန်အုတ်ကြီးသားအငယ်နဲ့ထောက်ခံစာလာလို့သူတယောက်ပါဝင်စုစုပေါင်း၄ယောက်ဒဏ်ရာပြင်းထန်ရရှိသွားတယ်လို့သိရှိရပါတယ်။အုတ်ချုပ်ရေးမှုတာတွေးအောင်ဟာစစ်မှုထမ်းဥပဒေနဲ့ရက်ွက်အတွင်းရှိလူငယ်လူရွယ်များကိုတက်အတွင်းမတရားထွက်သွင်းနေသူဖြစ်ကြောင်းသိရှိရပါတယ်ခင်ဗျာ။ကိုကန်ခရိုင်နမ်မှုနယ်ကိုစစ်ကောင်စီကညတကောင်မှာလေကြောင်းကနေဘုံကျဲတက်ခိုက်ခဲ့တဲ့တရင်ကိုတင်ပြပေးကြပါရစေ။အထူးဒေသတည်ကိုကန်ခရိုင်ကွမ်းလုံမြို့နယ်နမ်မှုကျွာအုပ်စုအတွင်းကအရက်သားများနေထိုင်ရာရက်ွက်များကိုညတကောင်ချိန်မှာစစ်ကောင်စီကလေကြောင်းကနေဘုံကျဲတက်ခိုက်ခဲ့တယ်လို့ကိုကန်တရင်အေဂျင်စီကနေဖော်ပြထားပါရစေ။အောက်တိုဘာလ20ရက်မနက်3:52မိနစ်အချိန်ခန့်မှာတိုက်လေရင်များနဲ့နမ်မှုကြောင်းဤကလူနေရက်ကွက်များကိုဘုံကျဲတက်ခိုက်ခဲ့တာလို့ဆိုပါတယ်။ဘုံကျဲတက်ခိုက်မှုကြောင့်အရဲသားတဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးနေအိမ်ချို့နဲ့ခြံဝင်းထဲမှာရပ်ထားတဲ့ကားများပျက်စီးခဲ့ရတယ်လို့သိရှိရပါတယ်။စစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့တဲ့နမ်မှုကျေးရွာဟာစစ်ပွဲဖြစ်ပွားရာဒေသမဟုတ်တလို့လက်နက်ကင်တပ်ဖွဲ့များတပ်ဆွဲထားတဲ့နေရာလည်းမဟုတ်ဘူးလို့ဖော်ပြထားပါတယ်ခင်ဗျာ။ရေဦးမှာတိုက်ပွဲဖြစ်ပွားခြင်းမရှိဘဲစစ်ကောင်စီကဘုံကျဲတိုက်ခိုက်တဲ့တရင်ကိုတင်ပြပေးကြပါတယ်။စကိုင်းတိုင်းရေဦးမြို့နယ်အနောက်ချမ်းကစီတာမြေရွာနဲ့မဲဦးရွာကြားကတနေရာကိုတိုက်ပွဲဖြစ်ပွားခြင်းမရှိဘဲစစ်ကောင်စီတပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တယ်လို့သိရှိရပါတယ်။အောက်တိုဘာလ20ရက်နေ့ညနေ 4:14 မိနစ်အချိန်ခန့်မှာ MiG 29 Jet Fighter တစ်စီးနဲ့ဘုံနှလုံးကျဲချတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။ဘုံကျဲတိုက်ခိုက်မှုကြောင့်ထိုကျဲရွာနှစ်ခုကြားကချောင်းကူတရားအနီးမှာတလုံးကြားရောက်ပေါက်ကွဲခဲ့ကချောင်းတွင်တလုံးကြောက်ပေါက်ကွဲခဲ့ပြီးလူထိခိုက်မှုမရှိခဲ့ဘူးလို့သိရှိရပါတယ်ခင်ဗျာ။ဘူတလင်ဆိုင်ပင်လေးရွာကိုမိရှုကစီပါရွာကပြည်သူခုနှစ်ဦးကိုအပိုင်းပိုင်းခုတ်ထစ်တပ်ဖြတ်ခဲ့တဲ့တရင်ကိုတင်ပြပေးကြပါမယ်။အောက်တိုဘာလ20ရက်နေ့ညနေပိုင်းမှာစတင်၍ဘူတလင်မြို့နယ်ဆိုင်းပြင်းလေးရွာမှာတက်ဆွဲထားတဲ့အကြမ်းဖက်စစ်ကောင်စီတပ်သားများကပြည်သူပိုင်နေများကိုညပိုင်းအထိမိရှုဖျက်ဆီးနေပြီးမိလာငိမ့်နဲ့ပြည်သူ၁၀ဦးကိုလည်းရွာထဲမှာဖမ်းဆီးထားကြောင်းသိရှိရပါတယ်။အဆိုပါစစ်ကောင်စီစစ်ကြောင်းဟာအောက်တိုဘာလ18ရက်နေ့ကစီပါကျွာအတွင်ဝင်ရောက်တက်ဆွဲကနေအိမ်တွေကိုမိရှုဖျက်ဆီးခဲ့ပြီးနောက်တနေ့မှာကျွဲသိချောင်းရွာဘက်သို့ထွက်ခွာသွားခဲ့ပြီးအောက်တိုဘာလ19ရက်နေ့မှာစီပါကျွာကနေအိမ်အလုံး200ထပ်မနေမိရှုဖြစီခံရရကရရဲ့ဆဆန်ခုတ်ထစ်တက်ပြတ်ခံရရတဲ့ဒေသခံပြည်သူခုနှစ်ဦးထက်မနည်းရုပ်လောင်းများကိုတွေ့ရှိရတယ်လို့ဒေသခံတွေကဆိုပါတယ်တက်ပြတ်ခံရရတဲ့ရုပ်လောင်းတွေကိုလမ်းတွေနဲ့နေအိမ်ချန်စီယိုတွေအပေါ်မှာအပိုင်းပိုင်းခုတ်ထစ်ပြီးဖြန့်ကျဲချိတ်ဆဲခဲ့တယ်လို့သူကဆက်ပြောပါတယ်စက်တင်ဘာလကုန်ပိုင်းကဘူတလင်မြို့နယ်စီပါကျွာနီမှာစစ်ကောင်စီစစ်ကြောင်းတစ်ခုလုံးကိုပြည်သူကာကွယ်ပူးပေါင်းတပ်ဖွဲ့တွေကချိန်မုံခဲ့တဲ့အပေါ်အခဲမကြေဖြစ်ပြီးအခုလိုစစ်ကြောင်းထုတ်ဝင်ရောက်ကတက်ပြတ်မှုတွေလှုံ့ဆော်နေတာလို့သိရှိရပါတယ်ခင်ဗျာရန်ကုန်တိုင်းပြည်သူ့ကာကွယ်ရေးအဖွဲ့ပကဖတီထောင်ချင်း၃နှစ်ပြည့်ခမ်းနားကျင်းပတဲ့တဲ့တင်ကိုတင်ပြပေးကြပါမယ် အော်တိုဘာလ20ရက်နေ့မှာကြာရောက်တဲ့ရန်ကုန်တိုင်းပြည်သူ့ကာကွယ်ဖွဲ့ပကဖာတီထောင်ချင်းသုံးနှစ်ပြည့်အခမ်းအနားကိုရန်ကုန်တိုင်းပြည်သူ့ကာကွယ်တပ်ဖွဲ့တတက်ခွဲတတက်ခွဲနှစ်တို့မှရဲဘော်များဟာရှေတန်းစကန်တနေရာမှာကျင်းပနိုင်ခဲ့ကြောင်းရန်ကုန်တိုင်းပြည်သူ့ကာကွယ်တပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။အခမ်းအနားမှာမြို့သားညီညွတ်ရေးအစိုးရကာကွယ်ဝင်ကြီးဌာနမှပေးပို့တဲ့တဝန်လွှာအမျိုးသားညီညွတ်ရေးအစိုးရကာကွယ်ဝင်ကြီးဌာနဒုဝန်ကြီးနိုင်ကောင်းရမပေးပို့တဲ့တဝန်လွှာရန်ကုန်တိုင်းပြည်သူ့ကာကွယ်ဖွဲ့တိုင်းတာဝန်ခံကိုနောင်ယိုးမှပေးပို့တဲ့တဝင်လာများကိုဖက်ကြားခဲ့တယ်လို့ဖော်ပြထားပါတယ်။ရဲဘော်များမှာတော်လိုင်းအောင်မြင်သည့်အထိဆက်လက်တိုက်ပွဲဝင်ကြရန်ဂတိသစ္စာအဋိဋ္ဌံရွတ်ဆို၍အခမ်းအနားကိုအောင်မြင်စွာကျင်းပပြုစီခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရေးသတင်းတွေကို Radio NUG သတင်းတောက်မင်းစစ်သွင်းနဲ့ခါရှယ်တို့မှပေးပို့ထားခြင်းဖြစ်ပါတယ်။ကျွန်တော်ကတော့နှွေးဦးလင်ငါပါ
Radio NUG မှဆက်လက်အသံလွှင့်ပေးနေပါတယ်။စီးရီးသတင်းကောင်းနှုတ်ချက်ပြီးမှာတော့ပြည်တွင်းသတင်းများကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ။မင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး2024ခုနှစ်အော်တိုဘာလ21ရက်နေ့မနက်ခင်းမှာတင်ပြပေးမယ့် Radio NUG ပြည်တွင်းသတင်းများကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ပထမဦးစွာလူအခွင့်ရေးဆိုင်ရာပြည်ထောင်စုဝန်ကြီးနှင့်ရောမမျိုးရှိမြမအရေးတက်ကြွလှုပ်ရှားသူများတွေ့ဆုံတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မြို့သားညီညွတ်ရေးအစိုးရလူအခွင့်ရေးဆိုင်ရာပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းသည်အီတလီနိုင်ငံရောမမျိုးရှိမြမအရေးတက်ကြွလှုပ်ရှားသူများနှင့်ရင်းနှီးစွာတွေ့ဆုံခဲ့ကြောင်းသတင်းထုတ်ပြန်ပါတယ်။ထိုတွေ့ဆုံပွဲတွင်ပြည်ထောင်စုဝန်ကြီးကလက်ရှိမြမနိုင်ငံ၏လူအခွင့်ရေးချိုးဖောက်မှုအခြေအနေများနှင့်အမျိုးသားညီညွတ်ရေးအစိုးရ၏လက်ရှိကြိုးပမ်းလှုပ်ဆောင်နေမှုများကိုအကျယ်တဝင့်ရှင်းလင်းပြောကြားခဲ့တယ်လို့သိရပါဗျ။အီတလီအပါအဝင်နိုင်ငံတကာအစိုးရများနှင့်တွေ့ဆုံပြီးအကြမ်းဖက်ဆဲအုပ်စုကိုတန်တမန်ရေးအရာရေးယူခြင်း၊စီးပွားရေးပိတ်ဆို့ရေးယူခြင်း၊လက်နက်တင်ပို့မှုများဖြတ်တောက်ခြင်းနှင့်ဥပဒေကြောင်းအရာရေးယူနိုင်ရေးဆောင်ရွက်နေမှုအခြေအနေများကိုရှင်းလင်းပြောကြားခဲ့ပြီးတက်ရောက်လာသူများကသိရှိလိုသည့်များကိုရင်းနှီးပွင့်လင်းစွာမေးမြန်းခဲ့တယ်လို့ဖော်ပြထားပါဗျ။နိုင်ငံရခြားတွင်နေထိုင်ကြသော်လည်းမြန်မာနိုင်ငံ၏ Federal Democracy လူ့အခွင့်အရေးတိုက်ပွဲအပေါ်တက်နိုင်သည့်ဘက်ကယခုအချိန်အထိစင်စစ်မပြတ်ပါဝင်နေကြသည့်အပေါ်ကျေးဇူးတင်ကြောင်းနှင့်အာဏာရှင်စနစ်မှန်သမျှချုပ်ငြင်းစေမည့်အဆုံးသတ်တိုက်ပွဲတွင်အောင်မြင်သည့်အထိဆက်လက်ပါဝင်ပေးကြပါရန်တိုက်တွန်းပြောကြားခဲ့ကြောင်းထုတ်ပြန်ထားပါသည်ခင်ဗျာ။ဒုတိယသတင်းအနေဖြင့် BECA စနေဟောင်းဓသမတန်းနောက်ဆုံးအကြိမ်ဤ registration ပိတ်သိမ်းရန်ကာလ15ရက်သာကျန်ရှိတော့ကြောင်းအတည်ပြုတဲ့သတင်းကိုတင်ပြပေးပါမယ်။2024ခုနှစ်အခြေခံပညာပီးမြောက်ကြောင်းစစ်ဆေးအကဲဖြတ်ခြင်းစနေဟောင်းဓသမတန်းနောက်ဆုံးအကြိမ်ဖြည့်ဆို့ခွင့်လျှောက်ထားခြင်းကာလသည်4ရက်10လ2024ရက်နေ့မှ3ရက်17လ2024ရက်နေ့အထိဖြစ်ခြင်းကြောင့်လျှောက်ထားနိုင်သည့်ကာလ15ရက်သာကျန်ရှိတော့ပါကြောင်း NUG ပညာရေးဝန်ကြီးဌာနမှအတည်ပြုနှိုးဆော်ထားပါသည်။စနေဟောင်းဓသမတန်းအတွက်နောက်ဆုံးအကြိမ်ကျင်းပသည့် BECA registration ကာလဖြစ်သည့်အတွက်3ရက်17လ2024ရက်နေ့နောက်ဆုံးထား၍ registration form ဖြည့်သွင်းနိုင်ကြပါရန်နှင့် BECA နှင့်ဆက်လင်း၍မကြာခဏစုံစမ်းမေးမြန်းလေ့ရှိကြသည့်မေးခွန်းများ၏အဖြေများကို Telegram channel တွင်ဝင်ရောက်လေ့လာနိုင်ကြောင်းဖော်ပြထားပါသည်။ဖြေဆိုခွင့်လျှောက်ထားနည်းများနှင့်ပတ်သက်ပြီးအခက်အခဲတစ်စုံတစ်ရာရှိပါက inquiry@b.moeedu.org beca.info@b.moeedu.org နှင့် blue map အမှတ်သားပါရှိသောမြန်မာ basic education home facebook page messenger တို့ဆက်သွယ်မေးမြန်းနိုင်တယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီးစစ်တုံးမန်းများနဲ့အတူလိုက်လာသောမိသားစုဝင်32ဦးကို MNDAA နေရပ်ပြန်ပို့တဲ့သတင်းကိုတင်ပြပေးပါမယ်။ MNDJP ဗဟိုကော်မတီနှင့် MNDAA စီးရဲအုပ်ချုပ်မှုကော်မတီ၏သက်ဆိုင်ရာညွှန်ကြားချက်အရမင်းအွန်လိုင်းအာနာသိန်းတက်၏စစ်တုံးမန်းနှင့်အတူလိုက်လာသောမိသားစုဝင်32ဦးကိုနေရပ်ပြန်နိုင်ရေးကူညီဆောင်ရွက်ပေးရန်ရှေ့တန်းစစ်ဘေးဂျာကန်ဇုံသို့ပို့ဆောင်ပေးခဲ့ကြောင်း MNDAA မှသတင်းထုတ်ပြန်ပါသည်။အော်တိုဘာလ16ရက်နေ့တွင်စစ်တုံးမန်းများ၏မိသားစုဝင်များရှိရာကိုသွား၍စစ်တုံးမန်းများကိုရိုက်နှက်ညှဉ်းပန်းခြင်းသို့မဟုတ်စစ်တုံးမန်းများ၏စိတ်ဓာတ်ရေးရာကိုစော်ကားခြင်းလုံးဝမရှိသောမဟာမိတ်တပ်၏အမြဲလိုက်နာကျင့်သုံးခဲ့သည့်ဦးစားပေးကောင်းမွန်စွာဆက်ဆံရေးမူဝါဒကိုအသေးစိတ်ရှင်းလင်းပြောကြားခဲ့ကာစစ်တုံးမန်းများကိုစိတ်ချလက်ချဖြင့်ထားခဲ့ကာမိသားစုဝင်များနေရပ်ပြန်နိုင်ကြောင်းပြောခဲ့တယ်လို့သိရပါသည် အော်တိုဘလ19ရက်နေ့တွင်စစ်တုံးမှန်မိသားစုဝင်စုစုပေါင်း32ဦးကိုနေရက်သို့ပြန်ရန်စစ်ဘေးကြားကန်စုံသို့ဘေးကင်းစွာပို့ဆောင်ခဲ့ပြီးနောက်အာဏာသိမ်းတပ်၏ထိန်းချုပ်နယ်မြေများသို့မော်တော်ယာဉ်များဖြင့်သွားလာရန်စီစဉ်ပေးခဲ့သည့်အပြင်စားစရိတ်နှင့်ခရီးစရိတ်ပေးခဲ့တယ်လို့သိရပါတယ်ခင်ဗျာ။ယခုနောက်ဆုံးသတင်းအနေဖြင့်အပတ်စဉ်5အထိစစ်မှုထမ်းစုဆောင်ခံရသူ 21,000 ထက်မနည်းရှိတဲ့သတင်းကိုတင်ပြပေးပါမယ်။စစ်ကောင်စီသည်စစ်မှုထမ်းအပတ်စဉ်1မှ5အထိတင်တန်းများကိုနိုင်ငံတော်ရှိတင်တန်းကျောင်းပေါင်း23ကျောင်းတွင်ဖွင့်လှစ်ခဲ့ပြီးစစ်မှုထမ်းစုဆောင်ခံရသူ 21,000 ထက်မနည်းရှိကြောင်း Burma Affairs and Conflict Study မှသတင်းထုတ်ပြန်ပါတယ်။ရှမ်းပြည်နယ်အတွင်းတင်တန်းကျောင်းအများဆုံးဖွင့်လှစ်ခဲ့ပြီးတင်တန်းကျောင်းပေါင်း9ခုရှိကမန္တလေးတွင်တင်တန်းကျောင်း4ကျောင်း၊မွန်၊စကိုင်း၊ရန်ကုန်၊ပဲခူး၊အေရဝတီတို့တွင်2ကျောင်းစီနှင့်မကွေးနှင့်တနင်္သာရီတို့တွင်တကြောင်စီဖွင့်လှစ်ခဲ့တယ်လို့ဖော်ပြထားပါတယ်။အပတ်စဉ်1တွင်တင်နန်းသား 9,000 နီးပါးစုဆောင်းနိုင်ခဲ့ပြီးကြံအပတ်စဉ်များတွင်တင်နန်းသား 4,000 ကျော်စီစုဆောင်းနိုင်ခဲ့တယ်လို့သိရပါတယ်။ထို့အပြင်တင်နန်းစင်းချင်းအပတ်စဉ်3ခုအထိရှိလာကတင်နန်းစင်းများကိုရှည်တန်းစစ်မျက်နှာပြင်များစီသို့ပို့ဆောင်ခဲ့၍အိဆုံးဒဏ်ရာရမှုများစွာကိုလည်းတွေ့လာရပြီးထို့သောသောအခြေအနေများတွင်စစ်ကောင်စီသည်အပတ်စဉ်1နှင့်2ကဲ့သို့စုဆောင်မှုတည်င်းများကြဲကြဲပြန့်ပြန့်ထွက်ပေါ်မလာစေရန်ဂယုဆိုင်လှုပ်ဆောင်လာတယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်မင်းစစ်သွေးနဲ့ Carshell တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာRadio NUG သောတာရှင်များခင်ဗျာယခုတခါတင်ဆက်ပေးမဲ့တယောစာကဏ္ဍအစီအစဉ်မှာရဲဘော်တေးရီသားပြီးလွတ်လပ်နွေဦးခန်းစားရွတ်ဖတ်ထားတဲ့ခွေးအိုအယိုးနင်းလို့အမည်ရတဲ့တယောစာကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
မလာကတရုတ်ကအိမ်မွေးတိရစ္ဆာန်စည်ရင်သွင်းပေးမယ်ဆိုတော့ပြောနေတာတရုတ်မှာခွေးစိုးကြီးဘဝကနေအိမ်မွေးခွေးဖြစ်မှတ်ပုံတင်သွားလောက်ရမယ်ဆိုတော့သူဟာခွေးလိမ်မှာဖြစ်ကြောင်းနေရာတကာမအိမ်မစားလှဲ့ပွားရင်ခေါ်သွားရမယ်ကောင်နဲ့ထားခဲ့ရမယ်ကောင်စည်ရင်ကဖြက်လိုက်သွင်းလိုက်နဲ့မပြီးနိုင်အကြီးမြိုင်ဖြစ်နေတဲ့သူသွားတော့အာနာထပ်သိမ်းသွားနိုင်တဲ့ကောင်တွေစည်ရင်ပြည့်စုခိုင်းနေလို့အတော်ရှုံနေကြတဲ့သူကလည်းသူ့မိမခေါ်တယ်နီမတော့မယုံဆိုတော့ပြဿနာလေစရင်ထွက်လာရင်ခေါ်သွားခံရမလားဖမ်းချုပ်ခံရမလားမသိနိုင်ဘူးလေကလဖန်ထိုးပေးမဲ့ကောင်ကလည်းအများသားမဟုတ်လားတန်းရွှေကြီးတုန်းကတော့သူ့နိုင်ငံသားသွားရင်ကတော်ရီအကုန်မှသွားတာပဲအဲ့ဒီမှာကြံရစ်တဲ့ကောင်တွေကလေးရင်ပြက်ကြပါစီကြီးဆုတောင်းတာမော်ဒယ်အမြင့်တွေစီးကျင်နေကြတာကိုအဲ့တုန်းကတော့ကြိုင်ကြီးနောက်ကနေကတော်ရီစည်းဝယ်လိုက်ကြရတာလေအခုဖြစ်နေတာကထားခဲ့ရမယ့်ကောင်တွေကိုလည်းလုံးလုံးမယုံသူ့ခြေသူ့လက်ထက်တွတ်မဲ့သူတွေချီမဟုတ်လားကိုယ့်လက်ထဲမရောက်ခင်သာငြိမ်နေကြတာအကုန်လုံးကကြောင်တွေကြီးမကုတ်မချင်းလက်သေးမထုတ်ကြအပြန်ဘယ်လီစိတ်မှဆင်းမရတော့ဘူးဆိုရင်ပွဲသိမ့်ပြီအကြောက်မအလာငိုရွေ့ရည်ရွေ့မရတော့မျက်နှာကြီးနဲ့တောပြောတောင်ပြောတွေလှည့်ဖောနေတာတရေချိုးကျင်ဆိုးဖြစ်ကချီပောက်ပြီးလက်မှတ်ပြောင်းနိုင်တဲ့ဂိမ်းကိုတရုတ်ပြည်လိုဟာကြီးကိုသွားကျင်လိုက်တာလဲငန်းငန်းတက်အကြောင်းမဟုတ်ရင်ခေါင်းပြုတ်သွားနိုင်တာဆိုတော့အယံတွက်နေရသွားနေတော့စစ်ဌာနချုပ်တွေလဲလှုပ်နိုင်ပြုတ်နိုင်ထမိန်မနိုင်ပဝါမနိုင်နဲ့ခေါင်းကပန်းကင်ပြုတ်ရချီအဖြစ်ဒီလိုဒိုးနေတော့အာနာသိမ့်ရတာလောက်လွယ်တာပါရှိမတော့တတိလက်လွတ်ရင်ငှက်တောင်ကျွတ်သွားနိုင်တာဆိုတော့ကျင်ဆိုးပြာမယ်ဆိုပြာပလီရှီကျင့်ဖြင့်ဘောလဲပြေးရက်ချင်းပလင်လဲအလူမခံနိုင်ဘဲကောက်ကံရမှန်းလဲမသိဘဲငတိမဆိုအစွဲလေးတွေမမြင်အောင်ဖုံးထားခွေးသားကြိုက်တဲ့ခွေးတွေကြီးဆိုတော့လစ်တဲ့နေရာဆွဲပွဲတော့တဲကြမှာတက်မတော်တွင်းမှာလဲဒီပြည်သူလှက်တအခြေအနေကြီးကိုရက်တန့်ပြောင်းလဲပစ်ချင်သူတွေရှိတယ်လေသူတို့ကလဲအခွင့်လန်းစောင့်နေကြတာမဟုတ်ရင်တိုင်းပြည်ကလဲကုံတက်လဲကုံတော့မှာတိုင်းပြည်ကပြန်တဲတာမကြပါမဲ့ဒီတက်ကတော့ပြန်တဲစရာမရှိတော့ရှိတဲ့တက်ဘလို့မြင်းအောင်နီလန်းရှာမလဲပဲရှိတော့တာနိုင်ငံရေးကိုတော့မြစ်စတောင်ပြစ်လို့မရတဲ့အခြေစိုက်သွားပြီမဟုတ်လားရွှေတီပြန်ဆောင်းဖို့ထားတေခကြီးအမြန်မကြောင်းဖို့ပဲမောင်းနှင်ရတော့မှာအာနာသိန်းစစ်မျိုးဆက်ကကျိုးပြတ်သွားပြီအရင်လိုလိန်ကျင်တိုင်းလိန်လို့ရတဲ့ခေတ်မဟုတ်တော့ဘူးတည်င်းနီးပညာခေတ်မှာလူဖြစ်လာကြပြီဆိုတော့ ကျင်းကျွေတဲ့တည်င်းရေးလို့မရတော့အခုဆိုဘိုးတင်တန်းလဲတက်မဲ့သူမရှိရှောက်သမျှပြန်မလှန်ရဲရှိတာလေးနဲ့တင်တန်းတစ်ခုလုံးဖွင့်ပေးထားရတော့တာရိုးရိုးစစ်သားကတော့အိမ်ပေါ်တက်လူသမျှတိုက်နေရတော့ဒါသာကြည့်နိုင်ငံရေးအာဏာရဖို့မဟုတ်ပဲတက်ကတက်ကိုကဲတင်ဖို့ပဲတိမ့်ရတော့မှာဒီလိုတိမ့်တာကိုတော့လူထုကလည်းကြိုဆိုမှာပလင်တကုတ်ငကျင်ဆိုးရှီကျင့်ဖြင့်ဘောသွားမတုံးတရားချမရအတူတူဓာပြရတော့မှာအဲ့ဒါကြောင့်တရေကျိုးတကောင်မသွားဘဲလဲမနေရဲသွားလဲသေပွဲဖြစ်နိုင်သမို့ခွေးအိုအယိုးနေနေတာတဲ့ရေးသူရဲဘော်တေးတော်လန်သူပေါင်းပေးရန်ကင်းကြပါသေးကျွန်တော်လွတ်လပ်နေဦးပါ
ဗီဒီယို NUG ကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာယခုတစ်ခါတင်ဆက်ပေးမယ့်တော်လရင်တေးဂီတအစီအစဉ်မှာတေးရေးထိန်လင်းရေးသားပြီးတာချိုစုတည်ဆူထားတဲ့ဝစ်စုံလို့အမည်ရတဲ့တော်လရင်တေးဂီတကိုနားဆင်ကြရမှာပဲဖြစ်ပါတယ်ခင်ဗျာ
ဗီဒီယို NUG တော်တာရှင်များခင်ဗျာဒီကနေ့မနက်ပိုင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့အပတ်စဉ်ထုတ်လွှင့်ပေးနေကြတိုင်းရင်းသားဘာသာအစီအစဉ်မှာမတူပီချင်းဘာသာနဲ့ဒမတူပီ Times ကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
ဒမတူပီ Times Lam Club ကိုပေးကတူကိုမစားဘဲဒီငူဆိုရင်တလားငါရဲ့နာကခုပုံသားမီကုံကုကုံဒီအော်တိုဘားလာအရာထုံနာအထန်းစနာတာအဒန်းကပန်လာဖလုံးနီအပခနာချင်းခဘလ်ဟခါနေသန်တလန်လကလောစစ်ကောင်စီခရကပ်နဲ့ချင်းလန်ကောင်စီပိနမ်ခရကပ်ခက်တာကုံသားနေကုံကုကုံလီအော်တိုဘားလာနီလေလီနေနာခွန်ဟင်ခတ်ခင်ကာဘသေးတလားအော်ထန်းရက်လောทันลางเบนลาคัลบอมฮามักโลสิกองสิขากาพกเนฮักฮาทันลางลักโลกาติมิเตงาโคหินคาดเข็งอากาวเทดงาสิกองสิขากาปะชาชายดึกติปะกุลไทบังฮาดางูติลามิงละโอมคัลโทลีเวงาสิกองสิโลบัญญองเนปุมอะทากทิลติอากาปุยติลามิงละโอมติกาคัลโทนาชินันกองเซลปินามขากาพกตาบังฮาอากาดางเนอากาดึกอมปอติลามิงละโอม ပနိနာအာချင်းလန်ဒီဖန်ဖော့စ်မတူပီဘရိဂိတ်ဝမ်Equal Battalion ka Averuk na Ngoltuna meeting da Kumthawne Kumkur Kumli October Nihleli Nihlinga Nina Mutupi Khupui Khuya Asayuti Athenja la Asangu Thaitila Minglong Tika Ngoltuna a Akabai Sang Laru Khui ka Bi Saina Kongsna Thikhan Long Taphaya Mailonga Teheka Laga Pranam Kharkap Teb Akhang Naham Tha Om Naham Lungpuk Sakhup Ayat Khu Thai Hamne Pin Nam Khu Ka Angu Ngai Athen La Sai Thai Naham Tika Akong Ne Tu Kai Ti Thui Khan Na Akhu Utila Tung Saak Equal Battalion Heta Chin Brotherhood Ka Operation CB Mutupi Atong Lam Glo Abot Hill Khaltuk La Ka Om Battalion Pakhat La Om Van Tikho CDF Mutupi Lo Statement No Nga Tung Saak Apathumna Malaysia Ram Kelantan Kabul Jeli District Khokhui ka Gohong Pakhara Kailo Ange Tikaduk Chin Pilnam Salai Hong Sing Pheka Dikhok Ta Kep Amho Salai Hong Sing Pheheta Kumthawni Kumkul Kumli October Nishiruk Nen Thimena Bikunglam Kolong Meluti Im Apha Phoya Khoyin Khnak Paret Wenga Athong Ham Aisa Atlakli Wenga Kailo Ange Ti Gohong Khuila Phat Akhanti Kumthawni Kumkul Kumli October Nishire Nena Khoyin Khnak Paret Wenga Ta Gohong Khuya Dikhok Te Kup Mulom Anika Dikol Thang He Asako Na Teng La Kayak Sao Seng De La Apya Lo Damatupi Tham Tenga Thuy Apalina A Chinland Defense Force Zotonga Dutayin Mu ne Tasu Mu da Kumthawni Kumkul Kumli October Nilheruk ne na Shetana Khal Atuk Liwe nga Hinglung Ape Khoitila Ol Thang Yak Lo Chin Khobal Thanlang Hakha Laklo ga Sikangsi Omna Munjana Kablo Hamla Khalbom Ham Akalo Sikangsi Kharkap Khak ne Chinland Council Pilnam Kharkap Khak Timi Tenga Aka Uthewe nga Akho ne Ram Hamla Hinglung Ape Khoila Omtila Ol Thang Yak Ami khoi ka hinglung apeng na soa asitha asgo ne pilnam kharkap khak ne khena ko kanthe puyutila CDF zutunglo sa ala apangana a Mutupi Chin Entertainment lo api Kumthawni Kumkul Kumthum Kumthawni Kumkul Kumli khui ka lhasak kathum lhatil kathum ming ka thang thla ne athletes of the year winner akadang khakta Kudakhib Ape Guthai Tila Ming Loom. Tika Award Kadang Khakta, Artist of the Year, Tong Lai, Composer of the Year, M.T. James, New Artist of the Year, Tracy La, Song of the Century, Z.P. Mai Parmoy, Athlete of the Year, M.T. Timothy, Videographer of the Year, Thalnai Thalab Ne, Kita Thuchansu, Mang Zading, Ami Khaklo Adang Ulaom. Mutupi Chin Entertainment lo api Abai khat na awad ta kudu pathum bung peek la om di Tehi abai ni na ta awad athai la kudu pali peek di Homa pasri apeek thai la om Mai kumakho awad athai la kub tom thil la om ni di la ol thang yak la om Abad na a Chin Fighter Tia Thang Ta Kumthawni Kumkul Kumli October Nilekwa Nin Minjang Fury Fighting Championship 137 na American Fighter ne Thuk Ta Hoi Ti Sungna Atong Tila Ming Loom Thuk Lu Lang Na A Tehe Hil Sungna Atong Lan American Fighter Kristen McAuley ne Thuk Hoi Ti Rong Tu Ve Nga Tia Thang Ta Sungna Atong Loom
Radio Dong Longa Natun Kangai Khakta Kolkho Ka Atu Yaltukum Johnny Khat Minjang Khnek Parele Mini Somthoma 16 meter 17.79 megahertz Dong Longa Ko Natun Thai Jang Dematupi Tham Olthang Khnatun Baisoa Jalla Omai Na Kakhu Sa Baiding Ose
ကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုပြကြပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ 19.3 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါလိမ့်မယ်ရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုယ်စိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများကဆုတောင်းလိုက်ရပါတယ်။San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရတဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရမည်။